ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါမဲဆွယ်မိန်ကွန်းပြောမဲ့နေရာကိုအမျိုးသားတဦးကပောက်ကွဲစေတဲ့အရာတစ်ခုနဲ့လမ်းပစ်တိုက်ခိုက်ခဲ့တာကြောင့်ဝန်ကြီးချုပ်ကီရှိဒါကိုနေရာကနေကယ်ထုတ်ခဲ့ရပါတယ်။လာမယ့်တနင်္ဂနွေဧပြီ23ရက်မှာလုပ်မဲ့အောက်လတ်တော်ရွေးကောက်ပွဲအတွက်နိုင်ငံမြောက်ပိုင်းကဝါကာယာမမြို့မှာအရာယာပါတီကိုယ်စားလှယ်ဘက်ကနေထောက်ခံမဲဆွယ်ဖို့စီစဉ်ထားတဲ့နေရာတစ်ခုမှာကုလိုတိုက်ခိုက်ခံခဲ့ရတာပါ။ဂျပန်ဝန်ကြီးချုပ်နဲ့မလားမကန်းကိုမိโกဘုံလာကြချိန်မှာရဲတွေကချက်ချင်းဖယ်ထုတ်လိုက်ပြီးတော့ဝန်ကြီးချုပ်ကလည်းအမြန်ဆွဲထုတ်သွားခဲ့ပါတယ်။အဲ့နောက်တိုက်ခိုက်သူလို့ယူဆရတဲ့အနက်ရောင်ခေါင်းစွပ်ပါတဲ့အင်ဂျီဝတ်ထားတဲ့လူငယ်အမျိုးသားကိုဂျပန်ရဲတွေကဝန်လုံးပြီးတော့ဖမ်းဆီးလိုက်တာကိုလည်းမှတ်တမ်းဗီဒီယိုတွေမှာတွေ့ရပါတယ်။လူတွေထိတ်လန့်နေကြထွက်ပြေးခဲ့ကြပြီးမဲ့လောလောဆယ်မှာတော့ဒဏ်ရာရတဲ့သတင်းတော့မတွေ့ရသေးပါဘူး။တန်ရာရှိသူကိုဖမ်းဆီးထားတဲ့အကြောင်းရဲကပြောပေမဲ့ဘာကြောင့်ခုလိုတိုက်ခိုက်ရလဲဆိုတာကိုတော့စစ်ဆေးနေသေးပဲဖြစ်ပါတယ်။လွန်ခဲ့တဲ့၈လတုန်းကလည်းအလားတူမဲဆွယ်စီအိုရေးလုပ်ခဲ့တဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုတရက်သမားတဦးကလှုပ်ကြံတက်ဖြတ်တာခံခဲ့ရပါတယ်။အကြမ်းဖက်ပစ်ခတ်မှုတွေအရင်ကဖြစ်လေမရှိတဲ့ဂျပန်နိုင်ငံမှာဝန်ကြီးချုပ်ဟောင်းအာဘေလှုပ်ကြံတက်ဖြတ်ခံရတာအပြင်ခုနောက်တစ်ကြိမ်ထပ်မံကြေဝရတာကြောင့်အများပြည်သူတွေကြားမှာတော့စိုးရိမ်မှုတွေပိုပြီးတော့ဖြစ်လာနေပါတယ်ခင်ဗျာ။